တန်းနှစ်ကျော်ကလေးပေါ့စ်နာတွေဒီမိဘတွေကိုကလန်ကဆန်လှုပ်လေရှိတာဟာကလေးရဲ့ဖွံ့ဖြိုးတိုးတက်မှုဘက်ကကြည့်လို့ရှိရင်ကောင်းတဲ့အရာဖြစ်တယ်ဆိုတာနဲ့ကိုကာကူလာလိုမျိုးဆော်ဒါအချိုရည်တောက်ချင်းအဖြစ်အကြမ်းမပါဘူးဆိုတဲ့ဒီ diet အချိုရည်တောက်ချင်းတွေတောင်နှလုံးရောဂါနဲ့စီးကျွေးရောဂါဖြစ်ပွားမှုများနိုင်တယ်ဆိုတာတွေလေ့လာသုတေသနပြုထားတာတွေကိုဒီပတ်ကျမရဲ့အစီအစဉ်မှာတည်ကောင်းစရာတွေအနေနဲ့တင်ဆက်သွားမှာပါ။ကလေးငယ်တွေကိုထိန်းချောင်းရတဲ့အလို့မှာအခက်ခဲဆုံးတစ်ခုကတော့ဒီပြောစကားလဲနားမထောင်ဂလန်ဆန်လှုပ်လေရှိတဲ့ကလေးတွေကိုထိန်းချောင်းရတာပါ။မိဘတွေတော်များများကြုံတွေ့ရတာကတော့ဒီအမေရိကန်မိဘတွေခေါ်လေရှိတဲ့ Terrible Twos စိတ်ပျက်စရာကောင်းအောင်ထိန်းချောင်းရခက်တဲ့အသက်နှစ်နှစ်ကျော်အရွယ်ကလေးကိုအုပ်ထိန်းရတာပါ။အသက်နှစ်နှစ်ကျော်တာနဲ့ကလေးငယ်တွေဟာမိဘနဲ့အတိုက်ခံလုပ်ပြီးတော့ဘလို့မှပြောဆိုဖြောင်းပြလို့မရအောင်သူတို့ဒေါသဖြစ်တာနောက်ပြီးတော့တစ်ခုခုကိုမလုပ်ဘူးမဟုတ်ဘူးဆိုတဲ့အငင်းစကားကိုတုံ့နှုံပြီးတော့ပြောဆိုလာတာတွေရှိလာပါတယ်။ဒီချိန်ကတော့မိဘတွေမိသားစုဝင်တွေအတွက်တော့အတော့ကိုစိတ်ပင်ပန်းရတဲ့အချိန်မှာအဲဒါပေမဲ့လည်းလေးလာသူတင်နာသူချက်တဲ့အရာဆိုရင်တော့အခုလိုမျိုးဒီကလေးပေါ့ဆတွေအဲ့ဒီချိန်မှာမိဘကိုဂလန်ဆန်လုပ်ပြီးတော့အာခံတဲ့အချိန်ဟာတကယ်ကတော့ဒီကလေးရဲ့ဖွံ့ဖြိုးမှုအရာဆိုရင်တော့ကောင်းမွန်တဲ့လက္ခဏာတရားဖြစ်တယ်လို့ဆိုပါတယ်။American ပြည်တော်စု Texas တက္ကသိုလ်ကဆေးရောဂါပမောခဒေါက်တာ Tech Dicks ဟာပြည်မြအသက်လ20ရှိတဲ့ကလေးတွေနဲ့သူ့ရဲ့မိခင်အတွဲပေါင်း100ကိုသူ့ရဲ့စံသက်ခန့်မှာခေါ်ယူပြီးတော့သူ့အပြုအမူတွေကိုဗီဒီယိုရိုက်ကူးပြီးတော့လေ့လာခဲ့ပါတယ်။ကလေးတွေကိုမတူကွဲပြားတဲ့အခြေအနေနှစ်ခုမှထားပြီးတော့သူလေ့လာခဲ့တယ်လို့ဒေါက်တာ Dicks ကပြောပါတယ်။
One was we set up 4 toys and we asked the mothers to not allow their child to play with those toys.
တခုကတော့ဒီအယုတ်လေးယုတ်ထားပြီးတော့မိဘတွေကိုကျွန်တော်မှားထားတာကဒီယုတ်တွေနဲ့သူတို့ကလေးတွေကိုဆော့ကစားခွင့်မပေးဖို့ပြောထားပါတယ်။ဆိုလိုတာကမဆော့ဖို့တားမြစ်ထားတဲ့အယုတ်တွေပါ။ဒီနောက်သူတို့ရဲ့ကစားချိန်ပြီးတော့မိဘတွေကဒီအယုတ်တွေကိုတူထားတဲ့နေရာမှာနေရာကျပြန်ထားပြီးတော့ကစားကန်းကိုရှင်းလင်းဖို့လုပ်တဲ့အခါမှာသူတို့ရဲ့ကလေးတွေကဝင်ပြီးတော့ကူညီလားဆိုတာကိုစောင့်ကြည့်ပါတယ်။ကလေးတွေဘက်ကဘလို့တုံ့ပြန်လဲဆိုတာကျွန်တော်တို့ကြည့်ပါတယ်။တနှစ်နဲ့တနှစ်ကလေးငယ်အရွယ်တွေကသူတို့မိဘတွေကဒီအယုတ်တွေကိုပြန်သိမ်းပြီးအခန်းရှင်းဖို့လုပ်တဲ့အခါမှာသူတို့ကကူညီပြီးတော့ရှင်းလင်းပေးတာထက်ဒီအယုတ်တွေနဲ့ဆော့ကစားခြင်းကြပါတယ်။တားမြစ်ထားတဲ့အယုတ်တွေကိုမဆော့ဘဲနဲ့ခက်ဝဲဝဲနေဖို့မှားတဲ့အခါမှာဘလို့တုံ့ပြန်လဲဆိုတာကိုလေ့လာကြည့်ပါတယ်လို့ဒေါက်တာ Dicks ကပြောတာပါ။ဒေါက်တာ Dicks ရဲ့အဖွဲ့တွေ့ရတာကတော့သူတို့ရဲ့ကလေးတွေဘာလို့လဲဆိုတာကိုအသေးချာ view စိုက်တဲ့နောက်ကလေးတွေနဲ့ထိတွေ့ဆော့ကစားပေးတဲ့မိဘတွေရဲ့ကလေးဟာသူရဲ့မိခင်ရဲ့ထိန်းချုပ်မှုကိုဂလန်ဆန်လုပ်ပြီးတော့အာခံလေးရှိရဲဆိုတာပါ။ဒေါမြအဖြစ်တွေ့ရတာကတော့ကလေးနဲ့လက်ပုံးသတိမရှိဘဲနဲ့စိတ်ပြက်လက်ပြက်ဖြစ်တယ်ဆိုတာကိုထုတ်ပြလေးရှိတဲ့မိဘတွေရဲ့ကလေးငယ်တွေဟာသူရဲ့မိဘကိုဂလန်ဆန်လုပ်မှုအာခံမှုနည်းလာတာတွေ့ရပါတယ်။ဒီတော့ဒီကလေးကိုဂူးဆိုင်ပြီးတော့လက်ပုံးသတိနေလေးရှိတဲ့မိဘတွေအတွက်တော့သူတို့မလိုချင်တဲ့ပုံစံရလက်ကလေးစီကရနေမှာအမှန်ပါ။ဒါပေမဲ့လည်းဒါဟာပြဿနာမဟုတ်ပါဘူးလို့ဒေါက်တာ Dicks ကပြောပါတယ
်။ I think we have to start with a premise thatIt's good for children to have confidence and to take initiative.
ဒါဟာကလေးတွေအတွက်ကိုယ့်ကိုယ်ကိုယုံကြည်စိတ်ချမှုရှိစေဖို့သူတို့အနေနဲ့တခုခုကိုဥဆောင်လူစိတ်ရှိဖို့ဆိုတာတွေအတွက်ကောင်းတဲ့အမူအကျင့်ဖြစ်တာကြောင့်မလို့ဒါမျိုးကိုစတင်လုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်။အခုလိုမျိုးသူတို့ပတ်ဝန်းကျင်နဲ့ထိတွေ့တာဥဆောင်မှုယူတာဟာကလေးတွေဖွံ့ဖြိုးမှုအတွက်နည်းလမ်းတွေတဲကတခုပါ။ဒါမှပဲသူတို့အနေနဲ့ကိစ္စရပ်တွေကိုသူတို့ဖာသာထိန်းချုပ်ပြီးတော့အောင်မြင်မှုယူနိုင်မဲ့အခြေအနေဖြစ်ပါတယ်။ကျွန်တော်ထင်ပါတယ်ကလေးကို view site ရှိပြီးတော့လက်ပုံးသတိနေတဲ့မိခင်တွေဟာကလေးကိုဒီအခြေအနေမျိုးရောက်အောင်ဖန်တီးပေးပါတယ်လို့သူကပြောသွားတာပါဒေါက်တာ Dicks ရဲ့အခုလေးလာသူတင်တာပြုချက်ကတော့ကလေးတွေငယ်ဖွံ့ဖြိုးစည်းကြားထဲမှာပေါ်ပြထားပါတယ်ဒီဘာပေါ်မှာဆော်ဒါအချိုကြီးဟာလူကြိုက်အများဆုံးစားသုံးကုန်တစ်ခုပါလူတော်များများဟာအခြားစားသုံးစရာတွေထက်ဒီအချိုကြီးကိုပိုပြီးတော့သုံးဆောင်လေးရှိပါတယ်ပြည်ထောင်စုဆယ်စုနှစ်နှစ်ခုအတွင်းမှာဒီဆော်ဒါအချိုကြီးတွေသုံးဆက်မှုဟာနိုင်ငံတကာမှာအတော့ကိုမြင့်တက်လာပါတယ်။နောက်စကြာမပါပါဘူးဆိုတဲ့ diet လုပ်ထားတဲ့ဆော်ဒါအချိုကြီးတွေသုံးရင်တော့နှလုံးရောဂါနဲ့စီးကျွေးရောဂါဖြစ်ပွားနိုင်ခြင်းများတယ်ဆိုတာကိုသူသတိတွေကတွေ့လာကြပါတယ်။ Harvard တက္ကသိုလ်ဆေးပညာပမောက္ခ Ravi Dingra ဟာနှလုံးသွေးကြောရောဂါတွေနဲ့ပတ်သက်ပြီးတော့သူသတိများပြုနေတဲ့အဖွဲ့ရဲ့အဖွဲ့ဝင်တူပါ။တနည်းကိုအချိုကြီးတစ်လုံးခက်နေနဲ့တောက်ပါတယ်ဆိုတဲ့အရာကိုနိုင်က metabolic syndrome လို့ခေါ်တဲ့ဒီခန္ဓာကိုယ်ရင်းကဇီဝဓာတ်သဘောဆိုင်ရာဖောက်ပြန်မှုတွေဖြစ်လာဖို့အနေအများပါတယ်။သွေးထဲမှာအဆီဓာတ်နဲ့တကြားဓာတ်များတာ၊နောက်သွေးဖိအားများတာ၊သင့်လျော်တဲ့ cholesterol ကောင်းတွေနည်းပါးလာတာစတဲ့အကျိုးကပေါင်းစုပြီးတော့ဖြစ်လာတဲ့အခြေအနေကိုဆိုလိုပါတယ
်။ Most of the people who have metabolic syndrome have a very high risk of developing
လူတော်များများမှာဒီလိုမျိုးခန္ဓာကိုယ်ရင်းကဇီဝဓာတ်တွေဖောက်ပြန်မှုကြောင့်မလို့နှလုံးရောဂါရဖို့စီးကျွရောဂါဖြစ်ဖို့ဖြစ်နိုင်ခြင်းတွေပိုများလာပါတယ်လို့ပမခဒင်ဂရာကပြောသွားတာပါ Fructose တင်လဲရီအချူတန်းနဲ့လုပ်ထားတဲ့ soda achu yiri ha lu ya khana ku a le chain to la si de so da a san ma hoh paw dai mae lo pamukha dingra pyo de a the ma thu ja da ga achu yi 30 du ri ha tru ye calorie achu de a ne be pa pa a mya be pa pa tru ma di metabolic syndrome lo kho de khana ku rin ga jiwa tat tabo san ya phaw pyan mu ri phit pho an ye nya de so da ba တကြားစားသုံးတဲ့ဒီစေတကြားဆိုတာကလည်းဒီ metabolic syndrome ဖြစ်စေနိုင်တယ်ဆိုတာဘာကြောင့်လဲဆိုတာကတော့အသေးချာမသိသေးပေမဲ့လို့ဖြစ်နိုင်ခြေ theory အတော်များများတော့ရှိတယ်လို့ပမုခဒင်ဂရာကပြောပါတယ
် One is that you probably are conditioning yourself to the sweetened product
ဖြစ်နိုင်ခြေတွေတက်ကတခုကဒီအချိုတက်ပါတဲ့ပစ္စည်းကြောင့်မှာအချိုရည်များများတောက်လေလေအချိုတက်ကပိုရလေလေဖြစ်ပါတယ်နောက်ဒုတိယချက်ကအချိုထဲမှာထည့်တဲ့ caramel အယောင်စိုးစိပါဒါကခန္ဓာကိုယ်ရဲ့အင်ဆူလင်တက်ခုခံမှုကိုပိုပြီးတော့မြင့်လာစေတယ်ဆိုတာအများသိပါတယ်။ဒီကနေပြီးတော့စီးကျိုးဖြစ်မဲ့အဝါလွန်တာဖြစ်လာနိုင်ပါတယ်။တတိယချက်ကတော့လူတော်များများကအချိုရည်ကိုအလွန်ကျွံတောက်ပါတယ်။ဒါဟာစံမာရည်နဲ့ညီညွတ်တဲ့ကိစ္စမဟုတ်ပါဘူးလို့ပမခတ်တင်ဂရာကပြောသွားတာပါ။ဒီသူ့ရဲ့သူတင်နာပြုချက်ကိုတော့အမေရိကန်နှလုံးရောဂါဆိုင်ရာအဖွဲ့ရဲ့စိတ်ပညာကျန်နေတဲ့မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။